ဗြိတိန်နိုင်ငံသားတွေဖြစ်ကြတဲ့ဟာနာဝစ်ထရစ်နဲ့ဒေးဗစ်မေလာတို့နှစ်ဦးအသက်ခံရမှုမှာတည်တံ့အပြစ်ပေးခံထားရသူမြန်မာလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံရက်ကိုအစိုးရရှေ့နေဘက်ကရှောက်လဲချက်ပြန်ပြင်ဖို့နောက်ထပ်တလတိုးပြီးဖို့တောင်းဆိုထားပါတယ်။အခုလိုတလရွှေ့ဆိုင်းမှုအပေါ်မှာတရားခံတွေရဲ့အကျိုးဆောင်ပြင်ဥပဒေပညာရှင်တွေကအကောင့်ဘက်ကနေရှုမြင်ကြကြောင်းအပြေဆုံးကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဗြိတိရှ်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လိင်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံ့ပေးခြင်းခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုဩဂုတ်လ21ရက်နေ့ကကော်စမီတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့ပါတယ်။ဒီအယူခံနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကရှောက်လဲချက်ပေးရမယ့်အောက်တိုဘာ22ရက်ကိုကျော်လွန်လာခဲ့ပြီးတဲ့နောက်မှာတော့တလတိုးပြီးခွင့်ပြုဖို့အတွက်တောင်းဆိုခဲ့တာဖြစ်ကြောင်းတရားခဏရဲ့အကျိုးကိုမြန်မာတန်ရုံးနဲ့အတူလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်။ခေါ်တောင်းချက်မှုကအစိုးရရှိနေတဲ့ကနေပြီးတော့တရားရုံးကိုရှောက်လဲချက်တင်ရမယ်ဖြစ်မှာရှောက်လဲချက်ဆိုတာကဒီအင်္ဂလိပ်ဒီဘက်ကနေပြီးတော့တင်ထားတဲ့ဒီအယူခံအကြောင်းပြချက်တွေပေါ်မူတည်ပြီးတော့ဒီအချက်တွေဟာဒီအယူခံအကြောင်းပြချက်တွေဟာအင်္ဂလိပ်ဘက်ကတော့မှန်ကန်တယ်ဒါကြောင့်မို့ကလေးတွေအပြစ်မရှိလို့ပြောထားတဲ့အချက်တွေပါဒီအချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်တဲ့အချက်တွေကိုဥပဒေအရရှင်းပြပြီးတော့တရားရုံးမှာရှောက်လဲချက်တင်ရမှာကအစိုးရအချက်အလက်ရဲ့အတော်ဝင်ပိုင်းပါအဲ့တောင်ဝင်ရတကယ်တော့22ရက်ဆယ်လအဒီ2018ရပြည့်သွားပါတယ်ဒါပေမဲ့အစိုးရရှိနေတဲ့ကနောက်တစ်လဖတ်ပွန်းတဲ့ကြောင့်မို့22ရက်ဆက်တလ2018ခုရချင်းတိုးပြလိုက်ပါတယ
်ဒီလိုနောက်ထပ်တလထပ်တိုးတောင်းဆိုတာဟာအခြေအနေကောင်းတစ်ခုဖြစ်နိုင်တယ်လို့လည်းတရားခံအကျိုးဆောင်ရှိနေဒီဘက်ကယူဆနေကြပါတယ
်ဒီဘက်ကအင်္ဂလိပ်ဘက်ကအကြောင်းပြချက်တွေခိုင်လုံစာနဲ့တင်ထားတဲ့စာမျက်နှာ316မျက်နှာပေါ်မှာသူတို့ဖြည့်ချင်းချက်ဒီပြည့်စုံအောင်မပြီးနိုင်လို့အရင်မဖြစ်သေးဘူးဆိုတဲ့ပေါ်လည်းဖြစ်နေပါတယ
်မြန်မာရွှေပြောင်းလို့တမခံမှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတစ်နှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်အကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခဏမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံ့ပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားပါရဲ့ရှင်